ရခိုင်ပြည်နယ်ကြောက်ဖြူမြို့ဒုက္ခသည်စခန်းမှာနေထိုင်ကြတဲ့ရိုဟင်ဂျာတွေကိုဒုက္ခသည်စခန်းနဲ့နှစ်ဖာလုံလောက်အကွာမှာပြန်လည်နေရာချထားဖို့အစိုးရကစီစဉ်နေပေမဲ့ရိုဟင်ဂျာတွေကသူတို့နေထိုင်ခဲ့တဲ့မူလနေရာမှာပြန်ပြီးတော့နေနိုင်ဖို့တောင်းဆိုနေကြပါတယ်။ကြောက်ဖြူဒေသခံတွေကတော့ရိုဟင်ဂျာတွေကိုမြို့ပေါ်ရပ်ကွက်တွေမှာပြန်ပြီးတော့နေရာလာချထားပေးမှာကိုမလိုလားကြဘူးဆိုတဲ့အကြောင်း VOA သတင်းတောက်ကိုသက်နိုင်ကစုံစမ်းတင်ပြထားပါတယ်ရှင်။
အစိုးရရဲ့ရှေ့ပြောင်းနေရဆုံးခါသူများပြန်လည်နေရရှာထားရင်းနဲ့ NDP စခန်းတွေပိတ်သိမ်းရမဟာဗျူဟာနဲ့ကြောက်ဖြူမြို့နယ်ကြောက်တုံးဒုက္ခသည်စခန်းမှာနေထိုင်ကြတဲ့ရိုဟင်ဂျာတွေကိုလက်ရှိသူတို့နေထိုင်နေတဲ့ဒုက္ခသည်စခန်းနဲ့နှစ်ဖာလုံလောက်အကွာမှာနေရရှာထားမှာဖြစ်တယ်လို့ကြောက်ဖြူမြို့နယ်အုပ်ချုပ်ရေးမှူးဦးစုမိုးကျော်ကပြောပါတယ
်။စကတဲ့ကျွန်တော်တို့ရထားတာတော့ဒီအခုလက်ရှိနေရရဲ့ဒီအရှိပဲနှစ်ဖာလုံလောက်ထပ်ဝေးမှာပေါ့။နှစ်ဖာလုံလောက်အကွာမှာအဲ့နေရတစ်ခုမှာကျွန်တော်တို့သာပြောလို့ရတော့ရထားတာပေါ့။အစအဦးတို့ဂျေမီလန်အလာတွေလောက်ဆက်ပြီးတော့ပြန်နေရတာပေါ့လေ
အစိုးရကသူတို့ကိုလက်ရှိနေထိုင်နေတဲ့ဒုက္ခသည်စခန်းအနားမှာပြန်လည်နေရရှာထားမယ်လို့ပြောဆိုပေမဲ့ရိုဟင်ဂျာတွေဘက်ကတော့သူတို့မူလနေထိုင်ခဲ့တဲ့ကြောက်ဖြူမျိုးပေါ်ရပ်ကွက်တွေမှာပြန်လည်နေရရှာထားဖို့တောင်းဆိုနေကြတယ်လို့သူကဆက်ပြောပါတယ
်သူတို့ကတော့ဥစ္စာပေါ်ကျွန်တော်တို့အရင်ကဒီမှာတော့သူတို့လက်ရှိဟိုအရင်နေခဲ့တဲ့မြို့တွေကဥစ္စာတွေမှာလည်းပြန်ပြီးတော့နေရာချထားပြီးဘူးအဲ့ဒါမျိုးပြောတယ်ပြီးတော့နိုင်ငံသားကတ်ဒီနိုင်ငံသားကတ်လိုချင်ပါတယ်ဆိုတဲ့အားမျိုးပဲ
တောက်ဖြူဒေသခံတွေဘက်ကလည်းရိုဟင်ဂျာတွေကိုမြို့ပေါ်ရပ်ကွက်တွေမှာပြန်လည်နေရာချထားမှာကိုမလိုလောက်ကြဘူးလို့တောက်ဖြူမျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဖိုးစံကပြောပါတယ
်သူတို့ကကြောက်တလုံးစခန်းကနေရင်နှစ်ဖာလုံးလောက်ဝေးတဲ့နေရာမှာနေရာချပေးမယ်ဆိုပြီးရင်အဲ့လိုလာပြီးဆွေးနေတယ်အဲ့ဒါကိုမြို့မိမျိုးဖားနေနဲ့ကျွန်တော်တို့အနေနဲ့လည်းကောင်းကင်စရာမရှိဘူးဒါပေမဲ့ဖန်လီတွေဖက်ကဘာတွေပြောလာလဲဆိုတော့မြို့ပေါ်ရပ်ကွက်တရားတစ်ခုခုမှာနေရာချပေးရမယ်ဆိုပြီးအဲ့လိုတုံးဆူလာတဲ့အတွက်အဲ့ကိစ္စကြတော့ကျွန်တော်တို့ကညစ်ပယ်တယ်ခင်ဗျာဘာလို့ညစ်ပယ်ရလဲလို့ဆိုလို့ရှိရင်အခုကကျွန်တော်တို့ယူကြည်မှုတည်ဆောက်နေတဲ့အဆင်ပြေရှိသေးတယ်ကြောက်ဖြူမျိုးကပြည်ကြီးအရှက်နေတဲ့မျိုးဖြစ်တယ်အဲ့ဒီမှာမလိုလားအတဲ့ကိစ္စတွေပေါ်လာလို့ရှိရင်အမိုက်ကစပြသမိလို့ဆိုပြီးနောက်ရခိုင်တည်တည်လုံးအနှက်မြန်မာငါအနှက်အဲ့လိုဖြစ်တော့မှစိုးတဲ့အတွက်ကျွန်တော်တို့ကအဲ့လိုညစ်ပယ်ရတာဖြစ်တယ်ခင်ဗျာ
လက်ရှိရှင်မှာသူတို့မူလနေထိုင်ခဲ့တဲ့နေရာတွေဟာဒီတိုင်းရှိနေပေမဲ့လည်းအဲ့ဒီနေရာမှာသူတို့ကိုပြန်လည်နေရာရှာထားရင်းနဲ့ပတ်သက်ပြီးအတိအကျမပြောနိုင်သေးဘူးလို့ကြောက်ဖြူမျိုးနဲ့အောက်လျှောက်ရင်မှုဦးစုမိုးကျော်ကပြောပါတယ
်။ဒီကတော့ကျွန်တော်တန်ပန်ချောင်းရက်ကွက်ရဲ့အနောက်ပိုင်းရက်ကွက်ရဲ့အရာရှိရက်ကွက်ရဲ့မြန်မာတိုင်းရက်ကွက်ရဲ့တခိုင်ပိုက်ဆိုင်ကလာပိုက်ဆိုင်တောင်ရင်ပြည်ဖြူမော်အဲ့ရွာတွေဟိုရက်ကွက်တည်းကပေါ့တောင်ရင်နဲ့ပြည်ဖြူမော်ကတော့အရင်ကရွာပေါ့အခုကတော့ရက်ကွက်ကိုပိုင်နေဆိုလည်းဒီလိုပဲလေဟိုပိုင်နေနေတာဆိုတာပိုင်ဒီမှာပိုင်ဆိုင်မှုရှိတဲ့နေတာဆိုလည်းရှိမှာပေါ့ပိုင်ဆိုင်မှုရှိတဲ့နေတာဆိုလည်းဟိုမြို့ပေါ်ရပ်ကွက်မှာပေါ့မြို့ပေါ်ရပ်ကွက်မှာမြေပိုင်ဆိုင်မှုရှိတဲ့သူလည်းရှိမယ်မရှိတဲ့သူလည်းရှိနိုင်မှာပေါ့အဲ့ဒါတော့လည်းအသေးစိတ်တော့ကျွန်တော်မသိဘူးပေါ့အရှိသူမြေကွက်တွေကတော့ဟိုဒီတိုင်းဥစားပေါ့သူ့တပ်သူဒီတိုင်းမရှိဘူးဥပ္ပေတောင်းရပဲတော့မှာပေါ့သူ့ဥစားမူလပိုင်းလို့ရှိရင်တော့ဒီလိုပိုင်နေရနေနေရှိနေတော့အဲ့တော့တို့ကျွန်တော်တို့ပြည်ဟိုစားပေါ့ဒါဘူးအခုကတော့အခုမှစပြီးတော့ဆွေးနွေးညှိနှိုင်းကြတော့ရှိသေးတယ်ချက်ဘယ်လိုမျိုးရတိပြပြောလို့လဲရ
ကြောက်ဖြူမျိုးနဲ့ကြောက်တုံးဒုက္ခသည်စခန်းမှာလူဦးရေ1000ကျော်ထိရှိပြီးသူတို့တွေဟာပြီးခဲ့တဲ့2012ခုနှစ်ကလူမျိုးစုနှစ်ခုကြားဖြစ်ပေါ်ခဲ့တဲ့ဒေသတွင်းပဋိပက္ခတွေကြောင့်ကြောက်ဖြူမျိုးပေါ်ရက်ွက်တွေကအိုးအင်ဆန့်ခွာထွက်ပြေးတော်ရသူတွေဖြစ်ပြီးလက်ရှိချိန်ထိပြည်တွင်းဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတာလည်းဖြစ်ပါတယ်ရခိုင်ရေးကုလသမဂ္ဂအတွင်းရေးမှူးဟောင်းကိုဖီအန်န်အကြံပြုချက်အရမွတ်စလင်ဒုက္ခသည်စခန်းတွေကိုဖျက်သိမ်းပြီးသူတို့ကိုမူလနေရာမှာပြန်ထားဖို့အကြံပြုတိုက်တွန်းထားတာဖြစ်တယ်လို့မြန်မာဘက်ကလည်းဒါကိုကောင်ထေပေါ်ဆောင်ရွက်ပါမယ်လို့နိုင်ငံတကာကိုကတိပေးထားတာပါ2019ခုနှစ်နောက်ပိုင်းအာဆာကျန်းဖက်ဖွဲ့ရဲ့တိုက်ခိုက်မှုဖြစ်တဲ့နောက်ပိုင်းမှာတပ်မတော်ဖက်ကနေမြေရှင်းလင်းရေးဆောင်ရွက်ခဲ့တာကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်9000နီးပါးရှိပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်ခေါ်ယူဖို့လက်ခံရေးစခန်းတွေဖွင့်လှစ်ထားပေမဲ့ရိုဟင်ဂျာတွေဘက်ကတော့သူတို့ကိုရိုဟင်ဂျာလို့အသိအမှတ်ပြုပေးဖို့တောင်းဆိုနေကြပါတယ်။ဒါပေမဲ့မြန်မာစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံထားတာလည်းဖြစ်ပါတယ်။